မြန်မာနိုင်ငံမှာဒီကနေ့ကျင်းပနေတဲ့ရွေးကောက်ပွဲဟာအရင်ထင်ထားတာထက်တော့ပိုပြီးတော့လွတ်လပ်မှုရှိတယ်လို့ပြည်တွင်းကရွေးကောက်ပွဲလေ့လာဆောင်ကြဉ်သူတို့ကပြောပါတယ်။ဒါပေမဲ့ရွေးကောက်ပွဲအပြီးကာလမဲရီတွက်တာတွေနဲ့မဲရလက်တွေကတော့စိုးရိမ်စရာအနေအထားတွေရှိလာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။အခြေအနေအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းအလိုမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနောက်ဆုံးထုတ်ပြန်လိုက်တဲ့မဲစင်းတွေအထိမဲစင်းတွေအမားမားအယွင်းယွင်းဖြစ်နေတာအပါအဝင်အငင်းပွားစရာအခြေအနေတွေအတော်များများရှိနေတဲ့ကြားကပဲ2015ရွေးကောက်ပွဲမဲပေးတာတွေကတော့ပြီးသွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လည်း2015ရွေးကောက်ပွဲဟာငိုထင်ထားတာထက်တော့အများကြီးလွတ်လပ်မှုရှိတယ်လို့ပြည်တွင်းကရွေးကောက်ပွဲလျှောက်ဆောင်ကြည့်နေသူတဦးဖြစ်တဲ့ဦးရွှေပါကသုံးသပ်ပါတယ်
။ကျွန်တော်တို့ထင်ထားတာတဲ့ပို့ပြီးတော့ဒီနေ့လွတ်လပ်မှုတော့တော်တော်တွေးရတယ်အဲ့တော့သွားသွားလို့လူဘိုးတွေဆိုတဲ့ကိစ္စလူကိုလည်းဟိုနှစ်မျိုးနယ်ကလည်းချန်နေကြပါအဲ့ဒီလူဘိုးတွေကိုအတုံးချတာတွေမတွေ့ရဘူးပုံမှန်တိုင်းပဲအဲ့ဒီလူဘိုးပုံနေတဲ့လူတွေဆိုတဲ့ပြည်ထောင်စုပြည်တွေမှာအဲ့ဒီသူတို့ရုံးမကိုလာမထုတ်ခဲ့တဲ့ဒီတိုင်းပဲလက်တင်လေးနဲ့ရှိနေတယ်ဟိုတကယ်အမှန်တရှိတဲ့လူကရထုတ်ပြီးတော့လာတယ်ဆိုတော့အရင်ကတော့ဘယ်လိုဆိုတော့ပရိုလစ်ကတော့ဟောလွန်လိုက်ပြန်လို့ရှိတယ်လို့တော့ကျွန်တော်ဆုံးတာကလက်ရှိနေသားမှာ
တခါမန်းလေးမျိုးကအခြေအနေနဲ့ပတ်သက်ပြီးတော့အဲ့ဒီကရွေးကောက်ပွဲအခြေအနေတွေကိုလေးလာစောင့်ကြည့်နေတဲ့ဥက္ကမောင်ထုံးကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။သူကမဲယုံနေပိတ်သွားပြီပေါ့နော်။မဲယုံနေပိတ်သွားပြီဆိုတဲ့အခါကျတော့အဒီမန္တလေးဘက်ကအခြေအနေဘယ်လိုရှိလဲဘယ်လိုရှိလဲဆိုတော့ကဒီရွေးကောက်ပွဲကိုဥက္ကမောင်ထုံးတို့လည်းလေးလာစောင့်ကြည့်နေတာဆိုတော့ဒီရွေးကောက်ပွဲကဘလောက်အတိုင်းအတာထိလွတ်လပ်ပြီးတရားများတာတယ်လို့ပြောလို့ရနိုင်မလဲ။ရေဘူးရအဖြစ်ပေါ့နော်။အစောပိုင်းတုန်းကတော့စိုးရိမ်မှုတွေတော်တော်များရှိခဲ့တော့ဒီဥစ္စာအခုလက်ရှိဟိုလှုပ်သွားတဲ့အနေအထားရဘလောက်ထိလွတ်လပ်ပြီးတော့တရားများတာပြီလို့ပြောလို့ရနိုင်မလဲ
။အဲလောလောဆယ်အခုကျွန်တော်တို့ဒီဘလောက်ကတော့ဟိုမဲပေးခြင်းဆိုင်ရာအိဆာနဲ့ပတ်သက်ပြီးတော့ဟိုသိပြီးတော့ဟိုဟာပေါ့နော်။ဟိုအခက်ခဲမရှိဘူး။ဟိုဟာလွယ်ကူတယ်ပေါ့နော်။ဟိုဖရီးရဆယ်အရင်2010 2012ဒီကစာရင်ဒီ15မှာမဲပေးခြင်းဆိုင်ရာကတော့တော်တော်လေးတိုးတက်လာပါတယ်အဆင်ပြေပါတယ်သို့တော့အဲ့ဒီရေကောက်ပွဲပြီးနောက်ပိုင်းကိစ္စလေးတွေမှာတော့နည်းနည်းလေးဟိုဟာဖြစ်နေမယ်ထင်တယ်ဗျနော်ဟိုအငင်းမမှုမှာတော့နည်းနည်းပြဿနာလေးတွေရှိနေမယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်ဟိုဒီတိုင်တာတော်တော်လေးတွေရှိရင်ရှိနေမယ်အဲ့လိုမျိုးကိစ္စမျိုးတွေဘာလို့လဲမဲပြူတာတော့ဘာလို့အဲ့လိုဖြစ်ဖြစ်နေ
ဟုတ်ကဲ့မဲပေးခြင်းဆိုင်ရာတိုးတက်တယ်ဆိုပေမဲ့ဒါပေမဲ့ဒီမဲပေးဖို့အတွက်တော်တော်လေးအခက်အခဲတွေဖြစ်ခဲ့တယ်ဒီမဲစင်းမားတာအစပေါ့နော်တော်တော်လေးကိုအခက်အခဲတွေဖြစ်ခဲ့တယ်ဆိုတော့ဘယ်လိုကြောင့်တိုးတက်တယ်လို့ပြောလို့ရတာလဲ
အဒီဟိုတိုးတက်တယ်ဆိုတော့ရေလာစောင့်ကြည့်တဲ့အနေအားအရင်30တော့ကတော့ကျွန်တော်တို့ကတ်ကိုကတ်လို့မရတာဗျစနစ်မှာလည်းပပအပေါင်းသားလေးကိုကြီးလို့ရတယ်အခုဒီဟိုဟာထဲမှာဒီ15မှာကျော်ထဲထဲဝင်ဝင်ကျွန်တော်တို့လိုက်ပြီးတော့အကုန်လုံးလေးလာလို့ရတယ်ကြီးလို့ရတယ်အဲ့ဒါမျိုးလေးပေါ့နောက်ပြီးကျတော့ဒီဟိုလွယ်ဟိုကလွယ်ကူမှုပေါ့လွယ်ကူမှုဆိုတာဒီစိမ်းချောင်းမှုလိုပါတော့ကျွန်တော်တို့ဒီတစ်လောက်ကြီးရတော့ဟိုဘယ်ပါတီကိုပြီးပါတော့ဘယ်ဟာမျိုးအဲ့လိုမျိုးလေးတွေမရှိဘူးပြတော်တော်များများပြည့်တဲ့ဟာတော့เนาะအခုလောလောဆယ်ကျွန်တော်တို့မြင်ရတာ
ဆိုတော့ပြီးခဲ့တဲ့2010လို့2012တို့ထက်ဆိုင်တော့မဲပြည့်တဲ့အပိုင်းမှာတော့လွတ်လပ်ပြီးတရားများတာတယ်လို့ပြောလို့ရမှာပေါ့အဲ့လိုမျိုးပေါ့
ဟုတ်ကဲ့ကျွန်တော်တို့ဒီမဲပေးခြင်းဆိုင်ရာမှာတော့တော်တော်လေးလွတ်လပ်တယ်ဟိုအားကြီးလွတ်လပ်တယ်လို့တော့ကျွန်တော်မဆိုလို့ဘောနော်အဲ့ဒီအနေထားတွေတဲ့ဆိုင်2015ကဟိုတိုးတက်ကောင်းမွန်တယ်လို့ပြောရမှာပါဗျာ
ဟုတ်ကဲ့
ကျွန်တော်တို့တရားဝင်ခေါ်ဟိုဒီလူလူကောင်းဝင်လာဖို့ရှိတယ်တော်တော်များများဟိုလေးလာဆန်းစည်းခွင့်ပေးတယ်နိုင်ငံတကာဖွဲ့စည်းပေးသလိုဟိုပြည်ပဒီနေ့ဒီပါအကုန်လုံးဟိုလေးလာဝင်ပေးတယ်ကျွန်တော်တို့ဒီ12တော့ဆိုရင်ဟိုအဲ့လိုမျိုးတရားဝင်ပေးတာဒီပါဘာမှမရှိဘူး
မဲယုံတွေကတော့ဒီကနေ့ညနေ4နာရီမှာပိတ်လိုက်ပြီးတချို့နေရာတွေအတော်များများမှာမဲတွေကိုစတင်ရေတွက်နေကြပြီဖြစ်ပါတယ်။ရန်ကုန်မြို့ NLD ပါတီဌာနချုပ်မှရောက်ရှိနေတဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်သူဦးရွှေဘကတော့မဲရေတွက်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့စိုးရိမ်မှုကို VOE ကိုအခုလိုပြောပြပါတယ်
။ဒီလက်ရှိမဲရေတွက်တဲ့စနစ်ကိုကျွန်တော်ထေချလေ့လာကြည့်တယ်။လေ့လာကြည့်တဲ့အချိန်မှာအရင်ရှင်းနေတဲ့အရသားတဲ့ဒါပေမဲ့အချက်ကိုအရဖွင့်နေတဲ့အခါကြီးဒီလိုပြင်းနေပါ့မို့ဆွဲခေါ်နေတော့အားကမတန်ပြတ်ဖြစ်တဲ့အခုရှိတယ
်။မဲရီတွက်တဲ့ဥစ္စာက
ဖြစ်နေတဲ့ပုံစံကြီးကရှင်းလင်းတဲ့တက်တဲ့ကောင်းတယ်။ဒါပေမဲ့အဲ့ဒီရှင်းလင်းတက်တာမှုကိုဒီလိုရှင်းတဲ့ဘက်အဲ့ဒါအရသွေး
တချို့မဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲရလဒ်တွေထွက်ပေါ်နေပြီဖြစ်ပြီးတော့ရွေးကောက်ပွဲရဲ့အပိသက်ရလဒ်ကိုတော့သတင်းပတ်တစ်ပတ်ကနေနှစ်ပတ်တွင်းကြေညာမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ခင်ဗျာ